နင်းသာရီမြို့မှာမိုးသက်ထန်စွာရွာသွန်းလာကြောင်းစက်တင်ဘာလဆန်းကစပြီးဒုတိယအကြိမ်မြင့်ရည်ကြီးနေတာဖြစ်ပါတယ်မြင့်ရည်ကြီးပြီးစာသင်ကျောင်းနေတဲ့ရေဝင်နာကျောင်းသွားတဲ့လမ်းတစ်လျှောက်မှာရည်ကြီးနေတာကြောင်းစာသင်ကျောင်း20နီးပါးပိတ်ထားရတယ်လို့တနင်္သာရီမြို့နယ်ဒုတိယမြို့နယ်ပညာရေးမှူးဦးစော်မင်းယူကဒီနေ့ပြောပါတယ်လက်ရှိကျောင်းတွေပိတ်ထားရတဲ့အခြေအနေနဲ့ပတ်သက်ပြီးဦးစော်မင်းယူကအခုလိုပြောပါတယ
်မနေ့ကထီတော့16ကျောင်းအခုဒီနေ့16ကျောင်းအချိုးကျောင်းတွေထပ်ပိတ်ပြီးတော့အချိုးကျောင်းတွေတော့ပြန်ဖွင့်နိုင်ပြီပေါ့ဒီကျောင်းထဲရေဝင်တော့ရောအချိုးကျောင်းတွေတော့ဒီအန်ဒီရရှိမဲ့ထင်ရင်တော့ဒီကျောင်းတော့မရောက်ခင်းနဲ့လမ်းတွေမှာမြုံနေဟာတွေရှိရဲ့ဒီကျောင်းအနောက်ဖက်တွေမှာရေအင်းတွေမှာမြုံနေဟာတွေရှိရဲ့ clear အန်ဒီရရှိမဲ့ဟောက်ခင်းသူတို့တော့ပိတ်ထားပါ
ဒီလိုကျောင်းနဲ့ပိတ်ထားရတာကြောင့်ကျောင်းသား4000နီးပါးစာသင်ရောက်ခွင့်မရပဲအခက်အခဲတွေဖြစ်နေတယ်လို့သိရပါတယ်။မြင့်ရဒုတိယအကြိမ်ပြန်တက်လာတာကြောင့်ကျောက်တလုံးချေးရွာထဲမှာရှိတဲ့အမကမြေအောင်ကျောင်းဟာပြီးခဲ့တဲ့ဩဂတ်လ28ရက်နေ့ကတည်းကပိတ်ထားရပါတယ်။ကျောင်းပိတ်ထားရတာကြောင့်အခက်အခဲတွေဖြစ်နေတဲ့အခြေအနေကိုကျောက်တလုံးချေးရွာအုပ်ချုပ်ရေးမှူးဦးစော်မင်းဦးကအခုလိုပြောပါတယ်။
သာတဲ့ဘုကလေးလေကပွားရေးလိုက်ရင်မှပင်ပြူမန်းနေရမှာလားမသာတိုင်းမကြောက်ခြင်းနဲ့ခင်ဗျာဘယ်လိုအလောက်ဝတေးဝလောက်ပြောင်းရောင်းမဲ့အနေထားတဲ့ရောင်းနေအနာဆုံးအဲ့ဒါကလေးလေကစာနာကြပြီးရမိပါလေးကိုယ်တိုင်လည်းပဲညီဟဲမှာပြင်းနေဆိုတော့ဟာသာပွားရေးလိုက်ရခက်ခက်ကြီးဒီလိုဟာသာအချိန်ပိုတည်ပေးဆိုပုံမှန်နှုတ်ထားတဲ့ထဲရောရနှုတ်ဝရောမရောကျွန်တော်တော့တောက်တမ်းမေးပါခင်ဗျာ
ရည်ကြီးနေတာကြောင့်ပိတ်ထားရတဲ့ကျောင်းတွေမှာကျောင်းသားတွေကျောင်းခေါ်ချင်းရာခိုင်နှုန်းပြည့်မီဖို့အတွက်စနေတနင်္ဂနွေလိုပတ်ရက်တွေမှာအချင်းဘုတ်တင်ကြဖို့စီစဉ်ထားတယ်လို့တင်းသာရီမြို့နယ်ဒုတိယပညာရေးမှူးဦးစော်မင်းယူကပြောပါတယ်။လက်ရှိတင်းသာရီမြို့မှာမြင့်ရီဟာစိုးရိမ်ရေအမှတ်ထက်၃ပေကျော်လွန်းနေပြီးလူနေအိမ်တွေတချို့နဲ့လက်နှချို့ရေကြီးနှိမ့်မြုပ်နေပါတယ်။ရေပိတံခန်းစားနေရသူတွေကိုစားနပ်ရိက္ခာထောက်ပံ့ပေးထားတယ်လို့တင်းသာရီမြို့နယ်ထွေထွေအုပ်ချုပ်ရေးမှူးဦးစိုးဝင်းနိုင်ကပြောပါတယ်
။အနည်းအချင်းတိဟိုအိမ်လောင်စု130နဲ့လူရင်က49ဦးဘာဒီဗီရှင်စကန်နေမှာပို့ထားတယ်။မစီမံပြီးနေရာချထားပေးရတယ်။အဲဒါရေဆောင်စကန်5ခုပေါ့။သူတို့ကျွန်တော်တို့လူခံရရှိရဲ့ဒီတစ်ပတ်စာ9ရက်စာပေါ့ပို့ထားရတယ်
။ဒုတိယအကြိမ်ရေကြီးနေမြောက်ရမှာတော့နေအိမ်တွေပစ္စည်းတွေပျက်စီးဆုံးရှုံးတာတွေမရှိသလိုလူတွေအပြောက်လည်းမရှိသေးဘူးလို့သိရပါတယ်။တနင်္သာရီမြို့မှာပြီးခဲ့တဲ့ဩဂတ်လတုန်းကပထမအကြိမ်ရေကြီးနေမြောက်ခဲ့ပြီးလူ1000ကျော်ရေပေးတင်ခဲ့ပါတယ်။ကျွန်တော်ကျော်လင်ဦးပါ